ဆက်လက်ပြီးတော့နားဆင်ရမှာကဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှထွက်ပြေးခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံပြီးဂုဏ်သိက္ခာရှိစွာမိမိသဘောနဲ့ပြန်ကြတာကိုအမေရိကန်ပြည်ထောင်စုအနေနဲ့လိုလားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးမီလာကပြောကြားလိုက်ပါတယ်။ဒီကြောင်းအပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်။
ခုနှစ်နိုဝင်ဘာလ18ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးအဖြစ်စတင်တာဝန်ထမ်းဆောင်တဲ့သံတမန်ကြီးတစ်အာရောဘတ်မီလာဟာဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုကိုယ်တိုင်ကြည့်ရှုလေ့လာဖို့အင်္ဂါနေ့ကဥခဒေသမှာရှိတဲ့ဘာလူခါလီဒုက္ခသည်စခန်းကိုပထမဆုံးတွားရောက်ခဲ့တာပါ။စခန်းအတွင်းမှာရှိနေတဲ့ဒုက္ခသည်တွေစခန်းတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတဲ့နောက်သံတမန်ကြီးကသတင်းတောက်တွေနဲ့တွေ့ဆုံတာမှာဒုက္ခသည်တွေဘေးကင်းလုံခြုံစွာနေကြပြန်နိုင်ရေးအမေရိကန်အစိုးရကလိုလားကြောင်းအခုလိုပြောပါတယ်
။ No, the United States position is that we want a repatriation process that is safe.dignified voluntary
အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်တွေကတော့ဒုက္ခသည်တွေတိကျတဲ့သတင်းချက်လက်တွေရိုက်ခဲ့ပြီးတဲ့နောက်ဘေးကင်းလုံခြုံပြီးဂုဏ်သိက္ခာရှိစွာကိုယ်သဘောနဲ့ကိုယ်နေရပြန်လာကြတာကိုလိုလားပါတယ်ဒါကကျွန်တော်တို့ရဲ့သဘောထားပါဒီလိုအခြေအနေတွေဖြစ်လာဖို့အတွက်ကမြန်မာဘက်ကလှုံ့ဆော်ပေးရမှာဖြစ်ပါတယ်ဒါမှလည်းအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေနေရရင်းကိုပြန်ရတဲ့အခါဘေးကင်းလုံခြုံမှုရှိနိုင်မှာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုအနေနဲ့အရိုဟင်ဂျာဒုက္ခသည်တွေတာမကပဲအင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းအကူအညီပေးသွားမှာဖြစ်ကြောင်းတာမကြီးမီလာကပြောပါတယ
်။ One of the things the United States is doing along with other international donors is our assistance is not just for Rohingya.
နိုင်ငံကအကူအညီပေးသူတွေနဲ့အတူအမေရိကန်ပြည်ထောင်စုကလက်ရှိပေးနေတဲ့အကူအညီတွေဟာရိုဟင်ဂျာတွေအတွက်တက်တက်မဟုတ်ပါဘူး။ Cossack ဘဇားဒေသမှာရှိတဲ့လူတွေအလုံးအတွက်ဖြစ်ပါတယ်။အင်ရှင်လူမှုအတိုင်းဝိုင်းအတွက်လည်းတူညီတဲ့အကူအညီတွေပေးနေပါတယ်။တကယ်တော့ကျွန်တော်တို့အလုံးမိသားစုလူမှုအတိုင်းဝိုင်းတစ်ခုတည်းပါခွဲခြားပြောနေဖို့မသင့်ပါဘူးအိုးအိမ်ဆွန့်ခွာပြီးဒီနေရာကိုရောက်နေကြတဲ့သူတွေဘေးကင်းလုံခြုံစွာမြန်မာပြည်ဘက်ကိုပြန်နိုင်ရေးကျွန်တော်တို့အလုံးကလိုလားကြပါတယ
်ဒုက္ခသည်တွေရောက်လာတဲ့အတွက်တစ်တော်တွေပြုံးတိခဲ့ရတာမှာတစ်ပင်တွေပြန်ဆိုက်ပျိုးရေးလုပ်ငန်းတွေအတွက်လည်းအမေရိကန်ကကူညီပေးနေတဲ့အကြောင်းသာမကြီးမီလာကဆက်ပြောပါတယ
် It's a huge impact economically and environmentally on Cox's Bazar.where the camps have sprung up.
Cox's Bazar မှာဒုက္ခသည်စခန်းတွေဆောက်လိုက်တဲ့အတွက်တစ်တော်တွေပြုံးတိသွားတာဟာစီးပွားရေးအရာရောသဘောပတ်ဝန်းကျင်အရာပါကြီးမားတဲ့အကျိုးတရားမှုဖြစ်စေပါလေအခုဒီနေရာမှာကျွန်တော်တို့အလုံးဝိုင်းပြီးတော့တစ်ပင်တွေပြန်ဆိုင်နေကြတာကအင်မတန်ကောင်းမွန်တဲ့ကိစ္စပါဒါဟာအလုံးနှွေးထွေးလုံခြုံစွာနေထိုင်နိုင်ရေးအတွက်တူးကိုတူးရိုင်းမင်းကူညီကြတာလည်းဖြစ်ပါလေ
တာမကြီးအာမီလာနဲ့အဖွဲ့ဟာအင်္ဂါနေ့ညနေပိုင်းမှာတော့ဘန္တာဘန်အနီးက zero line လို့ခေါ်တဲ့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်စီးမြင့်ပေါ်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတွားရောက်တွေ့ဆုံခဲ့ပါတယ်။အဲဒီနောက်မှာတော့ဘလုခါလီဂျာဂန်စခန်းနဲ့ကုတုပါလောင်ဒုက္ခသည်စခန်းတွေကိုပါတွားရောက်ခဲ့ပြီးအဲဒီမှာရှိနေတဲ့ USAID အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီရဲ့လုပ်ငန်းတွေကိုလေ့လာခဲ့သလို IOM နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအကူအညီပေးအဖွဲ့ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။တာမကြီးမီလာဟာ Cox's Bazar ဒေသမှာရှိနေတဲ့ဒုက္ခသည်စခန်းတွေကို၃ရက်ကြာလိုက်လံကြည့်ရှုမှာဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်အောက်တိုဘာလမှာဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြတဲ့ဒုက္ခသည်9သိန်းဝန်းကျင်အတွက်နဲ့မြန်မာနိုင်ငံထဲမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့ဒုက္ခသည်တွေအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာ185သန်းထပ်မံကူညီပေးသွားမယ်အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကအောက်တိုဘာလအတွင်းကြေညာခဲ့တာကြောင့်အမေရိကန်ကရိုဟင်ဂျာတွေအတွက်ပေးနေတဲ့အကူအညီစုစုပေါင်းဒေါ်လာ389သန်းရှိသွားပြီဖြစ်ပါတယ်။အမေရိကန်ကထပ်ပေးမယ့်အကူအညီတွေထဲမှာဒေါ်လာ156သန်းကိုတော့ဒုက္ခသည်တွေကိုအကာအကွယ်ပေးရေးအရေးပေါ်ခလုံရေးဌာနဆန္ဒရေးခါတောက်သုံးရေးမိလာကျန်းမာရေးဆောင်ရှောက်မှုစစ်ပိုင်းဆိုင်ရာလိုအပ်ချက်တွေကူညီပေးရေးစတဲ့ရိုဟင်ဂျာတွေနဲ့အင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံတို့အတွက်အရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာသုံးစွဲဖို့ဖြစ်တယ်လို့ဆိုပါတယ်။မနေ့ဩဂုတ်လကထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေနဲ့မူလပဋိပက္ခတွေကြောင့်ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေပေါင်းလိုက်ရင်ဘင်္ဂလားဒေ့ရှ်ဘက်မှရောက်နေတဲ့ဒုက္ခသည်အရေအတွက်ဟာတသန်းကျော်သွားပြီလို့ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကပြောပါတယ်။တစ်ဖက်နိုင်ငံကိုထွက်ပြေးသွားခဲ့ကြသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာအစိုးရကအတိအမှတ်ပြုလက်မခံပါဘူး။ဒါပေမဲ့ဒုက္ခသည်တွေပြန်လည်ခံရေးအတွက်မြန်မာဘင်္ဂလားဒေ့ရှ်နဲ့ကုလသမဂ္ဂတို့ပူးပေါင်းဆောင်ရွက်မှုတွေရှိနေပြီးသူတို့ကိုပြန်လက်ခံဖို့အစဉ်သင့်ဖြစ်နေပြီလို့မြန်မာအစိုးရဘက်ကပြောနေပေမဲ့မြန်မာနိုင်ငံအတွင်းကအခြေအနေတွေဟာဒုက္ခသည်တွေဘေးကင်းလုံခြုံစွာပြန်လာလို့ရနိုင်တဲ့အနေအထားမရှိသေးဘူးလို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောဆိုနေတာကြောင့်ခဏအထိပြန်ပို့တဲ့လုပ်ငန်းကိုမဆနိုင်သေးပါဘူးဒုက္ခသည်တွေပြန်ပို့တဲ့အစီအစဉ်ကိုတော့အခုလကုန်ပိုင်းမှာပြန်လည်စတင်နိုင်လိမ့်မယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကပြောဆိုထားပါတယ်ဒါအပြင်လက်ရှိအခြေအနေအရမြန်မာနိုင်ငံဘက်ကိုပြန်လို့တဲ့ဆန္ဒမရှိကြောင်းဒုက္ခသည်တွေဘက်ကလည်းအခုနောက်ပိုင်းမှာပြောဆိုမှုတွေရှိနေပါတယ်ခင်ဗျာ